ကျွန်တော်ညင်ဝင်းအောင်ပါခင်ဗျာ။ကိုဗစ်ကာယောဂါကာလအတွင်းကူးစက်မှုတားဆီးနိုင်ရေးလမ်းညွှန်ချက်တွေနဲ့အညီမြန်မာနိုင်ငံသားအများစုနေထိုင်ရာအမေရိကန်ပြည်ထောင်စုအိန္ဒိယားနားပြည်နယ်ဖိုဝင်းမြို့မှာ2020ရွေးကောက်ပွဲအတွက်ကြိုတင်မဲဘယ်လိုပြီးခဲ့ကြသလဲဆိုတာကိုပြောပြခြင်းပါတယ်။နိုဝင်ဘာ10ရက်မြန်မာနိုင်ငံမှာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲအတွက်အမေရိကန်ပြည်ထောင်စုပြည်နယ်90ရှိတဲ့အထက်12ပြည်နယ်ကမြန်မာနိုင်ငံသားတွေအိန္ဒိယားနားပြည်နယ်ဖိုဝင်းမြို့မဲယုံကွဲမှာအော်တိုဘာ17ရက်တနင်္ဂနွေနေ့ကကြိုတင်မဲလာပေးကြတာပါပုံမှန်အပြည့်ဝါရှင်တန် DC နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေကမြန်မာတန်ယုံကောင်စစ်ဝန်ယုံမဲယုံနေမှာသာမြန်မာနိုင်ငံသားတွေလာရောက်မဲပေးလို့ရှိပါတယ်ဒီ2020ရွေးကောက်ပွဲအတွက်အင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာဘာကြောင့်မဲယုံကွဲတခုဖွင့်လင်းရတယ်လဲဆိုတဲ့အကြောင်းကိုတော့ဝါရှင်တန် DC မြန်မာတန်ယုံဒုအတွင်းဝန်ဒေါ်စုစုအောင်က VOA ကိုရှင်းပြပါတယ
်ဝါရှင်တန် DC မှာလာပေးရတဲ့ပြည်နယ်အများကြီးတဲ့မှာဒီဖိုဝင်းကိုရွေးပြီးတော့ဖွင့်လိုက်တာကဒီကိုဗစ်ကာလဖြစ်နေတဲ့အတွက်သွားရေးလာရေးခက်ခဲတယ်ပေါ့နော်ခရီးသွားလာဖို့လွယ်ကူစေချင်တဲ့အတွက်လာဖွင့်တာပ
ါဖိုဝင်းမဲယုံကွဲမှာလဲမဲပေးသူတွေအတွက်ရောဂါကူးစက်မှုထိန်းချုပ်တားဆီးရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ညီဆောင်ရွက်ထားကြောင်းဒေါ်စုစုအောင်ကပြောပါတယ
်ဒီ CDC guideline လမ်းညွှန်ချက်နဲ့အညီကျမတို့ဆောင်ရွက်ထားပါတယ်ဒီပထမဆုံးစဝင်တာစပြီးကျမတို့အဖျားတိုင်းတယ်အဖျားမရှိဘူးဆိုမှကျမတို့ဒီကသူ့အထောက်ထားစစ်တယ်မဲပေးဖို့တန်းစီတယ်ပေါ့နော်အဲ့ဒီတန်းစီတဲ့အခါမှာလဲတယောက်ကို၆ပေးထားတဲ့ပဲအားလုံးခွဲပေးထားတယ်ပေါ့ဒီအားလုံးဒီမှာရှိတဲ့မဲယုံမှုတွေတာဝန်ကျတဲ့သူတွေအားလုံးကလည်း mask တက်ရမယ်လက်အိတ်ဆက်ထားတယ်လာပေးတဲ့သူတွေမှလည်း mask မပါရင်တက်ပြီးတယ်ကျမတို့ hand gel တော့သုံးခိုင်းတယ်ပေါ့အားလုံးက social distance တိုင်းပဲသွားပါလေရှင
်ဖိုဝင်းမဲယုံကွဲမှာ Indiana, Minnesota, Illinois, Missouri, Wisconsin, Michigan, Nebraska, Colorado စတဲ့ပြည်နယ်12ခုကမဲဆန္ဒရှင်112ဦးလာရောက်မဲပေးခဲ့ကြတာဖြစ်ပါတယ်အိန္ဒိယားနာပြည်နယ်ကမဲပေးသူ45ဦးရှိတဲ့အထဲဖိုဝင်းမြို့ကဒေါ်နီလာရွှေလည်းပါဝင်ပါတယ
်။အော်ကျမတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေအပြည့်အဝရှိအောင်လို့မိမိဆန္ဒနဲ့အညီလာပြီးတော့ကိုဗစ်ချင်းနေပေးမယ်လည်းလာပေးတာပါရှင်။မဲပေးပုံမဲပေးနည်းကိုပေါ့နော်ဘယ်လိုမျိုးလေးတွေပေးရမယ်ဆိုတာကိုသူတို့ကော်မရှင်ကထုတ်ပြန်ထားတဲ့ပုံစံနေနဲ့အညီကျမတို့ရှင်းပြရတယ်။ကျမတို့ကအဲ့ဒီဟာတွေကိုနားလည်ပြီးတဲ့အတွက်အထက်ကိုဝင်လာပြီးတော့ကိုမဲပေးရမယ်မဲပြားတွေမှန်စစ်တဲ့လူများတွေချစ်ထားလားမချစ်ထားဘူးလားအလွတ်တော်ကရောဘယ်လိုပုံစံနေလဲအဲ့လိုများတွေရောမှန်လားအဲ့ဒါတွေကိုကျမတို့ကြည့်တယ်မှန်တယ်ဆိုတော့မှကျမတို့လျှော့ဝဲမဲပေးတဲ့နေရာမှာဝင်ပြီးတော့ကိုမဲပေးလို့တဲ့ဆန္ဒရှိတဲ့လူကိုမဲပေးပြီးတော့ကိုရောပြီးသွားပါပြီ
ဖိုးရင်းမြို့ထဲမှာမဲဆွဲစည်းရုံးမှုတချို့ရှိပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လှုပ်ဆောင်ထားတယ်လို့တန်ယုံတုအတွင်းဝန်ဒေါ်စုစုအောင်ကပြောပါတယ
်သူတို့ဒီမြို့နယ်မှာတော့မဲဆွဲစည်းရုံးတာတွေတွေ့ရပါတယ်ဒါပေမဲ့ကျမတို့မဲယုံတဲ့ခိုင်900မှာမဲဆွဲစည်းရုံးမှုဘာမှမရှိအောင်စီစဉ်ထားပါတယ်ကျမတို့ရဲ့ဒီDiplomatic Security Service ကလည်းဟိုအကြောင်းကြားဆိုင်တို့သူတို့လည်းရှိနေပါတယ်။လုံခြုံရေးအရာဒီမဲယုံနယ်ဂိုင်900ပတ်ပတ်လည်မှာဘာမက်ဆေ့ချ်စီရင်မှုမှမရှိပါဘူး။ PM Fair Election ဖြစ်ရမယ်ဆိုတော့ဒီမှတ်ချက်နဲ့အညီလိုက်တာပြီးတော့မှဆောင်ရွက်တာပါ။
2015ရွေးကောက်ပွဲတုန်းကအမေရိကန်မှာကြိုတင်မဲပေးခဲ့တဲ့မြန်မာနိုင်ငံသား140ရှိပေမဲ့2020ရွေးကောက်ပွဲအတွက်ကြိုတင်မဲလာပေးသူ450ကျော်ရှိတယ်လို့မြန်မာတန်ယုံစည်းရင်းတွေကသိရပါတယ်ခင်ဗျာ။